American ပြည်ထောင်စုအထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell ကရသခေါင်းဆောင် Donald Trump ဆန်းစုကြည်သားလျင်မြန်မာနိုင်ငံအတွက်တစ်ခုတည်းသောမျှော်လင့်ချက်ဖြစ်နေပြီးတော့ Rohingya Muslim တွေပေါ်စစ်တပ်ရဲ့နှိပ်စက်မှုကိုသူ့ဘော်အခြေခံသူ့ကြောင့်အပြစ်ပုံချနေရတဲ့အထက် Congress လွှတ်တော်ကပါဝင်လို့အကျိုးထူးမှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။ဒီလိုဝိုင်းအောင်နေကြလို့ဘယ်လိုမှကောင်းမွန်နိုင်ဘူးဆိုတာသိထားခြင်းနဲ့အနာဂတ်မြန်မာနိုင်ငံရဲ့စစ်မှန်သောဒီမိုကရေစီမျှော်လင့်ချက်အတွက်ကမ္ဘာနဲ့မူဂါရတရမဖြစ်နိုင်ဘူးလို့ပြောဆိုပါရယ်1980လွန်မှာဒေါန်ဆန်းစုကြည်ဟာဒီမိုကရေစီခေါင်းဆောင်အဖြစ်ပေါ်ထွက်လာပြီးတဲ့နောက်အမေရိကန်ပြည်သူ့အခိုင်အမာထောက်ခံအပ်ပြီးခဲ့တာဖြစ်ပြီးမစ်မကွန်နဲဟာနှစ်ပေါင်းများစွာဒေါန်ဆန်းစုနဲ့ရင်းနှီးမှုရှိခဲ့သူပါခိုက်တာသတင်းထောက်နှစ်ယောက်ကိုပြည်တံကင်းလွခွင့်ပေးဖို့ဒေါန်ဆန်းစုကြည်ပေါ်အမေရိကန်ကွန်ဂရက်စာဖီအားပေးခြင်းသလားလို့ဆိုတဲ့မိကုံးကတော့ဒီမိကုံးကအခုလောဆယ်မဖြေသင့်ဘူးဒါပေမဲ့ဒီမိခွန်းကအင်တန်စိတ်ဝင်စားဖို့ကောင်းတဲ့မိခွန်းတစ်ခုဖြစ်တယ်လို့မစ်မကွန်နဲကပြောကြားသွားပါတယ်